မြန်မာနိုင်ငံအနေနဲ့တရားမဝင်မှုရဲ့ဆေးဝါးတားဆီးနေတဲ့လုပ်ငန်းတွေကိုဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မှုရဲ့ဆေးဝါးတားဆီးနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ကြာပြင်ဒီကနေ့မှကြောက်ရတဲ့နိုင်ငံတကာမှုရဲ့ဆေးဝါးတက်ချက်ရင်းနှီးအတွင်းအမေရိကန်ဒေါ်လာတန်300ကျော်ဖို့တန်ဖိုးရှိတဲ့မှုရဲ့ဆေးဝါးတွေကိုမြန်မာအာဏာပိုင်တစ်ဖက်ကမီးရှို့ဖျက်ဆီးလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ။
ဒီကနေ့မှာကြားရတဲ့နိုင်ငံတကာမွေးစေဝါတိုက်ချဲ့ရေးနေ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပခဲ့ပြီးနိုင်ငံတဝမ်းဖန်ဆီးရမိတဲ့မွေးစေဝါတွေကိုအာဏာပိုင်တွေဘက်ကအမိရှုဖျက်ဆီးခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဗိမ်းမြူပါဝင်အမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့မွေးစေဝါတွေကိုဒီနေ့မှာအမိရှုဖျက်ဆီးခဲ့ပြီးဒါဟာမြန်မာနိုင်ငံရဲ့မွေးစေဝါနေနှင်းမှုတမိုင်းမှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးမြင့်ထွေးကပြောပါတယ်။
အများဆုံးနဲ့တော့မင်္ဂလာတော်က26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ကိုယ်တိုင်ပတော်မှာ14တန်းမှ9တန်းကျွန်တော်ရက်တိုင်းမှာ19တန်းမှ6တန်းဒါဒီနေ့မြို့ချတဲ့တန်းမှာစံချိန်ကြီးနဲ့မူရစီဝါရဖြစ်ပါတယ
်။ဒါပြင်ပြည်သူလူထုအနေနဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုရင်မူစီဝါတားဆီးနေတဲ့လုပ်ငန်းတွေဒီတမကအောင်မြင်မှုရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒေသခံနိုင်ငံတွေပါဝင်နိုင်ငံကနဲ့ပူးပေါင်းပြီးတော့လဲမွေးစေဝါတားဆီးနေနေကာကွယ်ကူတာရေးနဲ့ဘူဝါရပြည်တောင်လေးစားတဲ့ကိစ္စရပ်တွေမှာပူးပေါင်းလှုပ်ဆောင်နေတယ်လို့မွေးစေဝါတားဆီးနေနေရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရန်မူကြီးဇော်လင်းထောင်းက VOA ကိုပြောပါတယ
်။မွေးစေဝါနဲ့နိုင်ငံကပူးပေါင်းဆောင်ရွက်ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်မှုရှိတယ်၊ဒေသခံပူးပေါင်းဆောင်မှုရှိတယ်၊နိုင်ငံကပူးပေါင်းဆောင်မှု။အဲဒီမှာဒီတားဆီးနေနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဒေသခံဒီ6နိုင်ငံပေါ့ GMS 6နိုင်ငံရဲ့ပူးပေါင်းဆောင်မှုရှိတယ်အာဆီယံမှာတော့ကျွန်တော်က Oil Force မှာကျွန်တော် Power Gala ကကျွန်တော်ဒါ commitment နေနဲ့ကျွန်တော် cooperation နေရှိတယ်။အဲတခြားတစ်ဖက်မှာလည်းကျွန်တော်တို့ကဒီVisa ပေါ့နော် AFP တို့ဒီ ONCB နဲ့လည်း information real time information exchange program နဲ့ဒီစီစီပါညောင်ညောင်ကျွန်တော်တို့ဖန်တီးကြမိနေတယ်။လာဒီပဲဒီကတမန်တော့တိုင်ရှင်းမှာလည်းကျွန်တော်ကကုသရေးတွေအကြံနဲ့ရှင်းဆောင်ရေးတွေကျူတင်ကြတွေရေးတွေမူဝါဒတွေရဲ့နိုင်ငံကမူဝါဒစနစ်တွေနောက်နေနဲ့လိုက်လို့ရှိစီစီရေးတွေကိုပြောင်းဆောင်နေ
ကုလသမဂ္ဂမွေးစေဝါတာစီနေနေအဖွဲ့ UNODC ရဲ့အစည်းအခမ်းစာမှတ်တမ်းတွေရတော့မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဗိမ်းမြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။2006ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံတွင်ဗိမ်းမြူစိုက်ပျိုးမှုပမာဏတိုးလာခဲ့ပြီးဒီလိုတိုးလာတာဟာတိုင်းဒေသတွေမှာတည်ငြိမ်မှုမရှိတာအခြေခံအဆောက်အအုံဖော်ပြထုတ်မှုမရှိတာနဲ့တခြားအခွင့်အရေးတွေနည်းပါးလာကြောင်ဖြစ်တယ်လို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲမှူးကြီးဝန်နိုင်ကပြောပါတယ်။ဒါပေမဲ့2013နောက်ပိုင်းမှာတော့ဘိန်းဆိုင်ပြုမှုဟာတဖြည်းဖြည်းကျဆင်းလာနေတယ်လို့ရဲမှူးကြီးစော်လင်းထွန်းကဗီဒီယိုကိုပြောပါတယ
်။အထူးသဖြင့်တော့ကျွန်တော်ရှိမှာကတက်တနာကမူရေးစီပါမှာဘိန်းရှိရယ်ဘိန်းဆိုင်ပြုမှုရှိရယ်နောက်တစ်ခုကလက်တက်အက်တစ်မင်းထုတ်လုပ်မှုရှိတယ်။ဒီဘိန်းဆိုင်ပြုမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ရဲ့ဒီမြစ်စင်ကောက်ရဲ့စစ်တမ်းတွေညတော့ကျွန်တော်တို့ကလေးစီဘိန်းဆိုင်ပြုမှုကဖိသွားတဲ့ဘက်ကိုကျွန်တော်တို့ရောက်ပါတယ်။လက်တက်အက်တစ်မင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဲ့လိုစစ်တမ်းမရှိတဲ့အတွက်ကျွန်တော်တို့ဒါကနာနာအဖြစ်ဖြစ်ချက်ချပေါ့နော်ကျွန်တော်တို့ scientific evidence အနေနဲ့ပြောဖို့ကကျွန်တော်တို့ခက်ခဲပါတယ်။အဲဆိုတော့ဟိုခုနဗိမ်းဆိုင်ပြုမှုကကိုပြောတဲ့ Afghanistan BDS မြန်မာတော့ဖြစ်ဖြစ်တယ်။ဆိုတော့လည်းကျွန်တော်တို့ကအမောက်ကတော့အများကြီးกว่าတော့ပါနော် Afghanistan နဲ့မြန်မာနဲ့ဒါပေမဲ့မြန်မာ government အနေနဲ့ပေါ့နော်ကျွန်တော်တို့ကဒီဗိမ်းဆိုင်ပြုမှုကိုကျွန်တော်တို့ထိန်းချုပ်ထားနိုင်တဲ့အနေထားကိုကျွန်တော်တို့2013နဲ့ကျွန်တော်တို့ဗိမ်းဆိုင်ပြုမှုကစတင်ကြတာပါလေ။
မြန်မာနိုင်ငံရဲ့ဘေးစိုက်ပြိုးမှု90ရာခိုင်နှုန်းကရှမ်းပြည်နယ်မှာဖြစ်ပြီးတော့ကြံနာကတော့ခရီးပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံကအမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့တရားမဝင်မှုရဲ့စျေးဝါးတွေကိုမီးရှို့ဖျက်ဆီးလိုက်တဲ့အချိန်ထဲမှာပဲအင်ဂျီန်ထိုင်းနိုင်ငံမှာဆိုရင်လည်းအမေရိကန်ဒေါ်လာ590တန်ဖိုးရှိတဲ့ methamphetamine စိတ်ကြဆွေးအပါအဝင်တရားမဝင်မှုရဲ့စျေးဝါး 6.3 တန်ကျော်ကိုဒီကနေ့မှာမီးရှို့ဖျက်ဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မှုစျေးဝါးတားဆီးထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့တွင်မှုချုပ်ဆွေးနွေးရာစတီချိုင်းကတော့ထိုင်းနိုင်ငံပါဝင်ဒေသတွေမှာမွေးမောင်ခိုကုန်ကူးနေတဲ့ဂိုင်းတွေအတော်များကိုဖမ်းဆီးနေနိုင်လိုက်တာကြောင့်အောင်မြင်မှုတစ်စုံတစ်ရာရတယ်လို့လည်းပြောပါတယ်ခင်ဗျာ။